မြန်မာနိုင်ငံကိုဒီနှစ်စက်မိုင်နောက်ဆုံးချိန်သွားရောက်ခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးထုကူစင်ရဲ့ခီးစဉ်ဆုံးကောက်ချက်ချပြောကြားချက်တွေဟာမြန်မာနိုင်ငံရဲ့ပကတိအခြေအနေနဲ့ကန့်ညင်မှုမရှိဘူးဆိုပြီးမြန်မာဆွေးရကတရားဝင်ကန့်ကွက်လိုက်ပါတယ်။လူ့ခွင့်ရေးစုံစမ်းစစ်ဆေးသူရန်ဤလီရဲ့မှတ်ချက်တချို့ဟာလက်ခံနိုင်စရာမရှိတဲ့အတွက်အခုလိုတုံ့ပြန်လိုက်ရတာဖြစ်တယ်လို့လည်းပြည်ချိုင်းဝန်ကြီးဦးရထွက်က VOE ကိုပြောဆိုခဲ့ပါတယ်
။အဓိကအဖြစ်ကတော့ဒေးချက်ပေါ်တိကတော့ဝင်ရင်ကြာဆိုတဲ့အဆုံးဆုံးနဲ့ပတ်သက်လို့ကျွန်တော်လက်မခံတဲ့အကြောင်းအဲဒါကဥတော်မှာတင်ထားတဲ့ဥပဒေ၄ရက်နဲ့ပတ်သက်လို့ဒါဒီဒီကိုတွေရာအကျန်လာဆွေးနွေးပြီးတော့မှပြည်သူတွေရဲ့ပါဝင်ဆွေးနွေးမှုနဲ့သုံးဖြတ်မှာပြည်တော်ကြောင့်ကျိုးနေမှတ်ချက်ပေးတာလက်မခံနိုင်ဘူးဆိုတော့ကျွန်တော်ပြောပါမယ်။နောက်မေယာကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြင်းထန်ဆောင်ရွက်နေတာတွေကိုထင်ဟပ်ပြီးတော့မှပြောဆိုနိုင်ခြင်းမရှိတဲ့ကိစ္စကိုကျွန်တော်ထောက်ပြပါမယ်။နောက်တစ်ခုကတော့နိုင်ငံရေးကျင်းသားများကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြောတာရှိတယ်။ဒီကတော့ကျွန်တော်တို့ဒီ၄ချက်ပေါ့နောက်ဆုံးမှာတော့ကျွန်တော်တို့ဒီ HP နဲ့ပတ်သက်ပြီးတော့ကျွန်တော်ဘယ်တော့မှလက်ခံမှာမဟုတ်ဘူးဆိုတော့ဒီစာကိုဆက်လောက်ပြီးတော့အတည်ပြုရစီရတယ
်ကုလသမဂ္ဂထုတ်ကိုယ်စီရဲ့ပြောဆိုချက်တွေဟာတိုင်းပြည်ချုပ်ချာအာဏာနဲ့တရားစီရင်ရေးစနစ်ကိုဝင်ရောက်ဆွတ်ဖက်ရရောက်နေတယ်လို့လူလူကြားမကျေနပ်မှုတွေအစိုးရရဲ့ကြိုးပမ်းချက်တွေမှာအခက်အခဲတွေကြုံနေတယ်လို့လည်းဒီကနေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြခဲ့တာပါကုလသမဂ္ဂမှာလူခွင့်ရေးအစိုးရခန်းစာတင်သွင်းသူအဖြစ်သဘောထားကိုယ်လွှဲမှုတွေတွတ်တွလုံးဆောင်မှုတွေမဖြစ်အောင်ဆောင်ရွက်ဖို့လိုအပ်မယ်လို့လည်းသတိပေးထားပါတယ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စီရဲ့ဇန်နဝါရီလ6ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းမှာတော့ပြစ်ကတ်တွေဖြစ်ပွားရာဒေသတွေပါဝင်မြန်မာနိုင်ငံနေရာတော်တော်များကိုတွားရောက်ခဲ့ပြီးအစိုးရတာဝန်ရှိသူတွေနိုင်ငံရေးလူမှုရေးအသိုင်းအဝိုင်းကလူပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံနေတာပါခီးစဉ်ဆုံးသက်ချိန်မှာတော့မြန်မာနိုင်ငံရဲ့ဥပဒေရေးရာကိစ္စတွေသတင်းမီဒီယာတွေပေါ်ထိန်းချုပ်မှုတွေနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မှုတွေကိုပြောကြားသွားခဲ့တာလည်းဖြစ်ပါတယ်